တော်ရရှင်များခင်ဗျာအမေရိကန်ပြည်ထောင်စုဖခင်ကြီးတွေရဲ့လွတ်မြောက်ရေးစိတ်ဓာတ်ပြင်ထန်မှုကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာတဝန်းလွတ်လပ်မှုအတွက်ဆက်လက်လမ်းပြသွားနိုင်စေခဲ့တယ်လို့သမရဘော့ရှ်ကပြောကြားပါတယ်။တနင်္လာနေ့အမေရိကန်လွတ်လပ်ရေးနေ့အထင်းအမှားမိန်ကွန်းကိုမစ္စတာဘော့ရှ်ကအနောက်ဗီဂျီးနီးယားပြည်နယ်မော်ဂန်တောင်းမြို့မှာပြောကြားခဲ့ပါတယ်။ဝါရှင်တန်ကနေ VOA သတင်းတောင်မိုက်ကယ်ဘောင်မန်သတင်းပေးပို့တဲ့အတိုင်းကျွန်တော်တင်ပြပါမယ်။အမေရိကန်ရဲ့ဒေါ်လာရေးစစ်ပွဲကနဦးအစကတည်းကလွတ်မြောက်မှုကြိုးပမ်းချက်မှာအမြဲတမ်းဇွဲနဲ့အနစ်နာခံမှုလိုအပ်တယ်လို့မစ္စတာဘော့ရှ်ကအနမ်းများဝေရမ်းကြတဲ့လွတ်လပ်ရေးနေ့အခမ်းအနားတက်ရောက်သူများကိုပြောကြားပါတယ
် And we remember the band of patriots who risked their lives to bring freedom to a new continent
တိုက်သည်သူလွတ်မြောက်မှုယူဆောင်လာဖို့မျိုးချင်းများအုပ်စုကသူတို့ရဲ့အသက်ဆွန့်လွတ်ခဲ့တာကိုကျွန်တော်တို့မှတ်မိပါတယ်။ကျွန်တော်တို့ရဲ့ဘိုးဘွားများကဆုံးရှုံးမှုတွေနဲ့ဆင်းရဲဒုက္ခတွေရင်ဆိုင်ခဲ့ရပါတယ်။ဘယ်လိုပဲဖြစ်စေကမူသူတို့ကစိတ်ဓာတ်ကြံ့ခိုင်မှုရှိခဲ့ပါတယ်။သူတို့ကလွတ်မြောက်မှုရဲ့အနာဂတ်အတွက်စိတ်ချယုံကြည်ခဲ့ပါတယ်။သူတို့ရဲ့အခဲအခဲနဲ့အောင်ပွဲခံမှုကြောင့်လူတိုင်းကိုသာဓုညီမျှဖန်တီးခဲ့တယ်လို့ဆိုတဲ့လွတ်လပ်ရေးကြီးညာစာတမ်းကြီးညာတဲ့နိုင်ငံဖြစ်လာအောင်ကျွန်တော်တို့အာမခံချက်ပေးခဲ့တယ်လို့သမရဘုရားကပြောကြပါတယ်။အကြမ်းဖက်မှုနှိမ်နှင်းရေးစစ်ပွဲအနိုင်ရဖို့အလားတူစိတ်ဓာတ်ခိုင်မြဲမှုလိုအပ်ကြောင်းနဲ့အဲ့ဒီလိုလုပ်ဖို့သူအဆိုစိတ်ဓာတ်မပြတ်ဖက်ဒါမှမဟုတ်စိတ်မလျှော့ဘဲအမေရိကန်ကအီရန်နဲ့အီရတ်ကိုကျော်လွန်၍လွတ်လပ်မှုတိုးချဲ့ရမယ်လို့မစ္စတာဘုရားကပြောကြပါတယ်
။ By advancing the cause of libertyIn a troubled part of the world, we will remove a source of instability.
ကမ္ဘာဒုက္ခရောက်နေတဲ့အပိုင်းမှာလွတ်မြောက်မှုရည်မှန်းချက်မြင့်တင်ခြင်းအပြင်ကျွန်တော်တို့ကမတည်ငြိမ်မှုတွေအကြမ်းဖက်မှုဖြစ်ပေါ်ရတဲ့အကြောင်းရင်းတွေကိုဖယ်ရှားပါမယ်။ဒီနောက်ကျွန်တော်တို့ကကျွန်တော်တို့သားသမီးတွေနဲ့မျိုးတွေအတွက်ငြိမ်းချမ်းရေးအုတ်မြစ်ချပေးမယ်လို့မစ္စတာဘော့ရှ်ကပြောကြားပါတယ်။အရင်ကသူပြောကြားခဲ့တဲ့အတိုင်းသမရက27ရာစုဟာလွတ်မြောက်မှုရာစုဖြစ်တယ်လို့ဆိုလိုက်ပါတယ
် I know that by carrying the spirit of 1776 into this new age we will leave a stronger
ဟုတ်ခொနီယာဖန်ဆက်ဟောက်ခုနှစ်စိတ်ဓာတ်ကိုဒီခေတ်သို့ယူဆောင်ခြင်းအပြင်ဒီမြင့်မြတ်သောနိုင်ငံကိုဌာနေရဲ့လို့ခေါ်ကြတဲ့လူတိုင်းအတွေ့ပို၍အင်အားကောင်းပြီးပို၍ကောင်းမွန်သောတိုင်းပြည်ကိုကျွန်တော်တို့အနှင်းမယ်လို့သမရဘုရားကပြောကြပါတယ်အခုအပနောက်ပိုင်းမှာသမရဘုရားဆက်မှုတိုးတက်ချမ်းသာကြွယ်ဝတဲ့နိုင်ငံများအုပ်စု G8 ထိပ်သီးအစည်းအဝေးတက်ရောက်ဖို့စကော့တလန်နိုင်ငံကိုခရီးထွက်ပါလိမ့်မယ်။အင်ဗျူမှသတင်းတောက်တွေကိုပြောကြားရမှာမစ္စတာဘုရှ်ကယူရှာလဲပါဝင်မဲ့အဲဒီထိပ်သီးအစည်းအဝေးမှာဆွေးနွေးမဲ့ကိစ္စရာများစည်းရင်းတဲ့မှာယာသည့်ဥဒုပြောင်းလဲမှုကိစ္စထိတ်တန့်တင်ဆွေးနွေးမယ်လို့ပြောကြားသွားပါကြောင်းခင်ဗျာ။